င်္ဂလာပါရှင်လောလတ်တဲ့အာရှအတန် RFA ရဲ့2024ခုနှစ်ဩဂတ်လ14ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာတရုတ်နိုင်ငံသားဝင်ကြီးစစ်ကောင်းဆောင်တွေနဲ့နေပြည်တော်မှာတွေ့တဲ့သတင်းတက်တွင်းအာနာသိမ့်နဲ့ဆိုတဲ့သတင်းဟာသတင်းအမှားလို့စစ်ကောင်စီကညင်လိုက်တဲ့သတင်းအပါဝင်နောက်ဆုံးရသတင်းတွေနဲ့သတင်းဆောင်မတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ရှင်တရုတ်နိုင်ငံသားဝင်ကြီးမစ္စတာဝမ်ယီဟာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းနဲ့ဒီနေ့နေ့လယ်မှာတွေ့ဆုံခဲ့ပြီးအဲ့ဒီနောက်ပိုင်းအငိမ့်စားဗိုလ်ချုပ်မှူးကြီးတန်းရွှေတမရဟောင်းဦးသိန်းစိန်တို့နဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့နေပြည်တော်မှာရှိတဲ့ RFA သတင်းအရင်းမြစ်တွေကပြောပါတယ်မစ္စတာဝမ်ယီသွားရောက်တွေ့ဆုံမဲ့စစ်ကောင်ဆောင်ဟောင်းနဲ့တမရဟောင်းတို့နေထိုင်တဲ့6လုံးတန်းအိမ်ယာမှာပုံမှန်ထက်လုံခြုံရေးတွေတင်းကျပ်ထားပါတယ်တရုတ်နိုင်ငံသားဝင်ကြီးဝမ်ယီရဲ့ဒီခီးစင်ဟာမြန်မာနိုင်ငံကပဋိပက္ခတွေနဲ့သဘောထားကွဲလွဲမှုတွေကိုဥပဒေပေါင်းအတွင်းကနိုင်ငံရေးအရာဖြည့်ရှင်းဖို့အပြုသဘောဆောင်တဲ့အကူအညီတွေပေးမဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကဩဂတ်လ23ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ညနေပိုင်းအထိတော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။စကောင်စီတက်တွင်အာနာသိမ့်လိုက်ပြီဆိုတဲ့သတင်းတွေလူမှုကွန်ရက်ဆမျက်နှာတွေမှာဩဂတ်လ23ရက်နေ့ကပြန့်နှံ့ခဲ့ပြီးနောက်ဒါဟာသတင်းအမှားသာဖြစ်တယ်လို့စကောင်စီတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကညင်းလိုက်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယာဒူးကနေဖယ်ရှားဖို့စကောင်စီတက်ထောက်ခံသူတွေကပြောဆိုနေချိန်မှာပဲဒီသတင်းထွက်လာတာဖြစ်ပါတယ်။စစ်ကောင်စီရဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ကပြည်တွင်းမီဒီယာတစ်ခုရဲ့မေးမြန်းမှုကိုဩဂတ်လ14ရက်နေ့မနက်ပိုင်းမှာပြန်ဖြေပြီးတော့ညင်းလိုက်တာပါတက်တွင်းအာနာသိမ်းထားတဲ့အခြေအနေတွေကိုကပ္ပတိန်စီဂါအမီနဲ့လူမှုကွန်ရက်ဆမျက်နှာကနေဩဂတ်လ12ရက်နေ့ညပိုင်းကစတင်ဖြန့်ဝေခဲ့တာပါတိုင်းပြည်တည်ငြိမ်တာကိုပြက်ပြားအောင်မဟုတ်မှန်တဲ့ကောလာဟလတွေကိုအကောင့်တူတွေကနေဝါဒဖြန့်နေတာလို့စစ်ကောင်စီကဆိုပါတယ်စကောင်းဆောင်အပါဝင်စစ်ပတ်ဆိုင်ရာတာဝန်ရှိသူတွေဟာတာဝန်တွေကိုပုံမှန်ထမ်းဆောင်နေတယ်လို့ပြောပါတယ်ရှင်ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်16ရွာကိုစကောင်းစီတက်ကဩဂတ်လ23ရက်နေ့နေ့လယ်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်တအူအပါဝင်2ဦးသေဆုံးပြီးတော့4ဦးထဏ်ရာရခဲ့တယ်လို့ကံပက်လက်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်16ရွာကိုစကောင်စီတက်ကပေါင900ဘုံအပါဝင်ဘုံလေးလုံးနဲ့ကျဲချတိုက်ခိုက်ခဲ့တာလို့ပြောပါတယ်။တေဆုံးသူတွေထဲအသက်3နှစ်အရွယ်ကလေးတဦးပါဝင်ပါတယ်။ဒဏ်ရာရသူတွေထဲမှာလည်း6လအရွယ်နဲ့12နှစ်အရွယ်ကလေး2ဦးပါဝင်ပါတယ်ရှင်။အီယော်ရီတိုင်းမြောင်မြအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားတွေကိုထောက်အာဏာပိုင်တွေနဲ့ရာဇဝတ်အကျဉ်းသားတွေကဇူလိုင်လကစပြီးတော့ရိုက်နှက်ညှဉ်းပန်းနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောလိုက်ပါတယ်။မြောင်မြအကျဉ်းထောင်အိတ်ဆောင်3ကထောင်တာဝန်ခံနဲ့ဦးဆောင်သူတွေရာဇဝတ်အကျဉ်းသားတွေကရိုက်နှက်နေတာလို့ဆိုပါတယ်။အလုပ်တွေကိုဖိအားပေးခိုင်းနေကြောင်းနဲ့နိုင်ငံရေးအကျဉ်းသားတွေစီကငွေကြေးတောင်းတာတွေရှိပြီးငွေမပေးလို့ရိုက်နှက်ကြတာလို့ PPNM ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းဦးကပြောပါတယ်။မြောင်မြအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသား250ဝန်းကျင်ရှိပါတယ်ရှင်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့မှာဩဂတ်လ23ရက်နေ့မနေ့ညကစပြီးတော့တောင်ကျချောင်းရီမြင့်တက်လာတာကြောင့်ရက်ကွက်6ခုထပ်မနေ့ရင်းနှီးမြုပ်နေပါတယ်။တာချီလိတ်မြို့ကမဲဆိုင်ချောင်းရင်မြင့်တက်နေတာကြောင့်ချောင်းအနီးညီနိုင်ပိုင်းရက်ွက်တွေရေနှင်းမြုပ်နေတာပါ။အဲ့ဒီရက်ွက်တွေကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖို့အာဏာပိုင်တွေနဲ့ကယ်ဆယ်ရေးသမားတွေကတိုက်တွန်းနေပါတယ်ရှင်။စံချိန်တင်မြင့်တက်ခဲ့တဲ့အမေရိကန်ဒေါ်လာဈေးဟာဩဂတ်လ14ရက်နေ့ဒီနေ့ညနေပိုင်းမှာဒေါ်လာကိုမြန်မာကျပ်ငွေ6300ဝန်းကျင်အထိဈေးအနည်းငယ်ပြန်ကျသွားပါတယ်။မင်းညနေကပြင်ပဒေါ်လာအယောင်းဝယ်ဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ 9,000 ကျော်အထိဈေးမြင့်တက်ခဲ့ပြီးတော့တည်ရင်းအခောက်ရွှေဈေးနှုန်းကတစ်ကြက်သားကို85သိန်းခန့်အထိဈေးတက်ခဲ့တာပါ။ ဩဂတ်စ်လ14ရက်နေ့ဒီနေ့ညနေမှာတော့ပြည်တွင်းအခောက်ရွှေဈေးနှုန်းကတစ်ကြက်သားကို89သိန်းဝန်းကျင်ရှိပြီးရွှေဈေးလည်း78သိန်းနီးပါးကျဆင်းသွားပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။စကိုင်းတိုင်းမုံရွာမြို့နယ်ထနောင်းတော်တောင်ရွာကဈေးတဲကိုဩဂတ်လ13ရက်နေ့မနက်ခင်းလူစီကားနေချိန်မှာစစ်ကောင်စီတပ်ကပြစ်လိုက်တဲ့လက်နက်ကြီးကြရောက်ပေါက်ကွဲလို့အရသား12ဦးသေဆုံးခဲ့ပါတယ်။မရင်မျိုးသူတင်ပြပါမယ်ရှင်။
စကိုင်းတိုင်းမုံရွာမြို့နယ်ထနောင်းတော်တောင်ရွာဈေးထဲမှာဩဂုတ်လ13ရက်နေ့မနက်ခင်းကဈေးရောင်းဈေးဝယ်နေတဲ့လူစီကားနေတဲ့အချိန်မှာလက်နက်ကြီးကြီးတစ်လုံးကျရောက်ပောက်ကွဲခဲ့တာကြောင့်အရက်သား12ယောက်အစုလိုက်အပြုံလိုက်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။မုံရွာမြို့အထက်ကမအူရွာမှာရှိတဲ့စစ်ကောင်စီတပ်စစ်ဆေးရေးခိတ်ကနေ3မိုင်လောက်ဝေးတဲ့အဲ့ဒီရွာဈေးကို60မမလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးတော့ကလေးနဲ့အမျိုးသမီးတွေအပါအဝင်12ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရခဲ့တာလို့ဆိုပါရယ်။သေဆုံးသူတွေဟာအသက်14နှစ်ကနေ50ကျော်အရွယ်တွေဖြစ်ပြီးတော့အမျိုးသမီး6ယောက်နဲ့အမျိုးသား3ယောက်ပါဝင်ပါရယ်။မနက်9နာရီလောက်မှာစစ်ကောင်စီကဈေးရဲကိုပောက်ကွဲအားပြင်းတဲ့လက်နက်ကြီးတစ်လုံးနဲ့ပစ်ခတ်ခဲ့တာလို့မျက်မြင်ကြုံခဲ့ရတဲ့အမျိုးသမီးတစ်ယောက်က RFA ကိုပြောပါဗျ။အဲ
ဒီကောလည်းအဲ့ဈေးရမ်းမရှိရလေ။တခြားရင်ဒီကိုလုံးရဲ့လည်းမဲမောင်တော့မြင်ရတော့အကုန်လုံးဖိတ်ဆင်းပြီးတော့လူတွေလည်းအောက်တင်နေပြီးတော့ကျန်ရတဲ့လူတွေလည်းဓာရီကိုကြည့်ပြီးတော့ဒီနေ့သတိရမေ့သွားတော့မနက်ကြီးရဲ့မြင်ဟုတ်ပါတယ်မဟုတ်ဈေးကြပြစ်တာကကြပြီးခဏလေးတော့ဒါအကုန်လုံးကားတွေရောချင်းပေါ်ပြီးတော့ပြေးကိုပို့ကြပါ
တည်ဆုံးတဲ့သူတွေထဲမှာထနောင်းတော်တောင်ရွာကဒေသခံ9ယောက်ပါဝင်ပြီးတော့ကျန်တဲ့သူတွေကတော့အနီးဝန်းကျင်ရွာတွေကဖြစ်ပါတယ်။ရှင်းတွင်းမြစ်အရှိတ်ဘက်ရွာတွေကဒေသခံတွေဟာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်ကြပြီးတော့ထနောင်းတော်တောင်ရွာဈေးကိုသူတို့ရဲ့တီးနှံတွေလာရောက်ကြတာပါ။အဲ့ဒီထနောင်းတော်တောင်ရွာဈေးကနေဝယ်ယူပြီးတော့မုံရွာနဲ့ချောင်းဥမြို့တွေကိုတဆင့်သွားရောက်ကြတဲ့ဒေသခံဈေးတွေတွေလည်းရှိပါတယ်။လက်ရှိမှာတော့တရားရတဲ့သူတွေထဲမှာကိုလက်အင်ကာဆုံးရှုံးရတဲ့သူတွေလည်းရှိတယ်လို့စေကုတာပေးနေသူတယောက်ကပြောပါတယ်
။တော်တော်များများကတော့နော်လူခြေောက်တွေလက်တွေဆိုမျိုးတချို့ဆိုဒီဆက်ရတောက်ရမဲ့အဆင်ထင်အောင်ပါတဲ့လူတွေပါတယ်တချို့လူနာအထူးကလည်းဒီလိုခါတို့ခေါင်းတို့အလိုမှန်တာအဆမှန်တာပေါ့နော်တချို့ကလည်းတန်ရာကအုံလို့ပြောပါလောက်အောင်သူတော့မကြည့်ဘူးဒါပေမဲ့အတွက်နဲ့တာလို့ရှိရလို့
ဒီကနေ့မှလည်းမအူစစ်ဆေးရိတ်ခိတ်ကနေရှင်းရင်းမြင့်ပေးကရွာတွေကိုလက်နက်ကြီးတွေနဲ့ပစ်နေတယ်လို့ထိသာကန်တွေကပြောပါတယ်စစ်ကောင်စီတပ်ဟာအရင်ကကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိနေတယ်လို့ယူဆတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပေမဲ့နောက်ပိုင်းမှာတော့အရက်သားတွေကိုပါပစ်မှတ်ထားလာတယ်လို့မုံရွာမြို့နယ်အခြေဆိုင်ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်
ဟိုရင်းတော့နှစ်မိနစ်ကျော်ကျော်လောက်ရှိပြီလို့အဲ့အဲ့လိုကတော့အကုန်ကျန်းပြစ်တာပေါ့ဗျာခုနပိုင်းတော့လူစီကားမဲ့ထင်းတဲ့နေရာတွေကိုသူတို့လိုက်ပြစ်နေပုံရတယ်ဗျာတစ်ဖက်ကြီးဆိုင်တို့ကိုင်းရဆိုင်တို့ဒေးတို့အဲ့လိုမျိုးတွေပြစ်တာဗျာ
အဲ့ဒီပြစ်ခတ်မှုမတိုင်ခင်ဩဂုတ်လ17ရက်နေ့ကလည်းမအူစစ်ဆေးရိတ်ခိတ်ကနေပြစ်လိုက်တဲ့လက်နက်ကြီးဟာလင်းပိုးနဲ့လင်းပင်ရွာအနီးကကိုင်းရဆိုင်ရှိမှာကြရောက်ပောက်ကွဲလို့အသက်40အရွယ်လမ်းသွားလမ်းလာအမျိုးသမီး2ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရခဲ့ပါတယ်RFA ကပြည့်စုံထားတဲ့ဆင်းတွေအရာထနောင်းတော်တောင်ရွာနဲ့မြောက်ရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့အကြိမ်ကြိမ်ပစ်ခတ်ခဲ့လို့ဒီနှစ်အတွင်းမှာတော့အရက်သား18ယောက်သေဆုံးခဲ့ပြီးတော့30နီးပါးဒဏ်ရာရခဲ့ပါတယ်ရှင
်။ RFA ကိုကြည့်ရှုနေရတာပါရှင်။ရန်ကုန်မြို့မှာဇူလိုင်လနောက်ဆုံးအပတ်ကစလို့73စီပြတ်နေပြီးဒီရက်ထဲဝယ်လို့မရတော့တဲ့အခြေအနေထိဖြစ်လာတဲ့အကြောင်းမထထအိမ်တော်တင်ပြထားပါတယ်ရှင်။
ရန်ကုန်မြို့မှာ73စီအယောင်ဆိုင်200လောက်ရှိပေမဲ့အခုရက်ပိုင်းတွင်စီပြက်လက်မှုကိုဆူဆူရွရွကြုံတွေ့နေကြရတယ်လို့မြို့ကန်တွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လနောက်ဆုံးပတ်လောက်ကစလို့73စီအကျက်တဲကိုစတင်ကြုံတွေ့လာကြပြီးအခုရက်ပိုင်းတွင်မှာတော့စီကိုလိုသလောက်ဝယ်မရတော့တာစီရိကုန်နေတာနဲ့တချို့ဆိုင်တွေကိုပိတ်ထားရတဲ့အထိကြုံနေရတယ်လို့ပြောကြပါတယ်။ရန်ကုန်မြို့ကစီဆိုင်တိုင်းမှာကားစီးရရနေချီတန်းစီဆောင်ဆိုင်နေကြပြီးစီရဖို့ပိုခက်ခဲလာတယ်လို့ရန်ကုန်မြို့ကအငှားရင်မောင်းကုကျော်သူကပြောပါတယ
်။စီရတန်းစီရဒါပေမဲ့စီဆိုင်ကပေးလားမပေးလားဆိုတာလည်းမသိဘူး။စီရစီနေကြတာ။အခုဒီဆိုင်ကပေးတယ်ဆိုဒီဆိုင်သွားပြုံပြီးတက်စီလိုက်။တို့ကြာလဲဟိုကားမဆွဲဘဲနဲ့အမှကိုပိုင်ကားတွေအမှစီပဲထုတ်ပြီးတော့မှတန်းစီတွေကြတော်တော်များများတော့ကိုပိုင်ကားတွေများလာပဲ။အခုကခက်တာအဲ့မှာကိုကားတွေမော်ဒယ်မြင့်နေရမှာတို့ကတိုးနေတော့လိုင်းဆွဲတဲ့ကားတွေကနောက်ဆုတ်ပေးရဆိုဖြစ်နေတယ်။အခုမျိုးလဲဆိုတော်တော်များများပိတ်ထားတယ်
။73စီအယောင်ဆိုင်တွေမှာအချိန်အတော်ကြာတန်းစီဆောင်ဆိုင်ပေမဲ့နောက်ဆုံးမှစီကုံသွားလို့မရလိုက်တာတွေရှိတယ်လို့ရန်ကုန်မြို့ကအမည်မဖော်လို့တဲ့ကားဒရိုင်ဘာတယောက်က RFA ကိုပြောပါရယ
်နောက်ကားရတော့မှလုံးဝမကြံတော့များတော့နောက်ကလူတွေပြန်ပြီးတက်ထွက်သွားလူတွေတော့ရှိတယ်ပြဿနာကတော့အနေထားကတော့တပေးပေးတော့ဟိုချက်တဲလာပဲတော့လူတွေစုဦးလာမယ်ထင်တာပဲကျွန်တော်တော့
စက်တုံးစီပြက်လက်မှုကြောင့်လူမှုကူညီရေးအသင်းတွေလည်းအခက်အခဲကြုံနေရပါတယ်လူနာတွေကိုမကူညီနိုင်တော့ပဲကားတွေကိုရထားရတာတွေအထိရှိနေတယ်လို့ရန်ကုန်မြို့ကပရဟိတသမားတယောက်ကပြောပါတယ်
။ရန်ခေါက်တိပြတ်တုံးကတော့ကျွန်တော်တို့လူနာတင်ကားတွေကိုထိသားပေးပြီးထည့်ပြီးစီတိုင်းနေရှိတယ်ဗျ။အခုဒီခေါက်မှာတော့အကုန်လုံးတန်းတူပဲပဲတိုင်းမပြရတော့မရှိဘူး။အမှုကနေထိသားပေးပြီးပြီးရဲဆိုပဲဆိုင်ယူတော့ပဲတိုင်းမပြညာတာလည်းမရှိဘူးဗျ။
စစ်ကောင်စီရဲ့73စီတင်သွင်းတူလောင်ဖြန့်ဖြူးရောင်းချခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတော့နိုင်ငံအတွင်းမှာ73စီဖုဖုလုံလုံသုံးဆွဲနိုင်မှုအတွက်တိလဝစိတ်ကန်းကတူလောင်ရေးစခန်းတွေမှာအခုလလေလောက်အထိလုံလုံလောက်လောက်ဖြန့်ဖြူးနိုင်မှုတူလောင်ထားတယ်လို့ဩဂုတ်လ3ရက်နေ့ကထုတ်ပြန်ထားပါတယ်။ဒါ့အပြင်ရန်ကုန်အပါအဝင်နိုင်ငံတဝန်းက73စီအယောင်ဆိုင်3000ကျော်အတွက်တစ်နေ့ကိုဓာတ်စီနဲ့ဒီဇယ်စီဂါလန်3သန်းလောက်အထိဖြန့်ဖြူးနေတယ်လို့လည်းထုတ်ပြန်ထားတာပါ။ဒါပေမဲ့လက်ရှိမှာ73စီတွေပြက်လက်နေတာနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့အဲ့ဒီကော်မတီကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိပါဘူး။မြန်မာနိုင်ငံမှာကျပ်ငွေတန်ဖိုးဇက်တိုက်ထိုးကျနေပြီးအခုလက်ရှိပြင်ပပေါက်ဈေးမှာအမေရိကန်ဒေါ်လာကိုကျပ်ငွေ6000ကျော်လောက်အထိရှိနေပါတယ်။ဒါပေမဲ့စစ်ကောင်စီဗဟိုဘဏ်ကအမေရိကန်ဒေါ်လာကိုကျပ်2100နဲ့သတ်မှတ်ထားတာကြောင့်73စီရောင်းဝယ်ရေးလုပ်ငန်းတွေကိုပါတက်ရောက်နေတာလို့လုပ်ငန်းရှင်တွေကထောက်ပြပါတယ်ရှင်။
အခုနောက်ဆုံးအနေနဲ့ CDM ဝန်ထမ်းတွေကိုစစ်ကောင်စီကအလုပ်ပြန်ဝင်ဖို့အကြိမ်ကြိမ်ဖိတ်ခေါ်နေပေမဲ့အများစုကစစ်ကောင်စီကိုမယုံကြည်လို့စာဝတ်နေရေးအခက်အခဲတွေ့နေပေမဲ့ပြန်ပူးပေါင်းလိုစိတ်မရှိဘူးလို့ပြောတဲ့အကြောင်းမတ်တီရီမင်းစင်တင်ပြထားပါတယ်ရှင်
။စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ပြီးအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ထားတဲ့ဝန်ထမ်းတွေကိုသူတို့နဲ့ပူးပေါင်းရင်အမည်ပြက်စင်းကနေပယ်ဖြတ်ပြီးမူလနေရာတွေမှာပြန်လည်ခန့်ထားမယ်လို့စစ်ကောင်စီကသတင်းစာတွေကနေတဆင့်ကန့်လန့်ထားတာအခုဆိုရင်တလာနီးပါးရှိနေပါပြီ။ဒီကာလအတွင်းသက်ဆိုင်ရာဝင်ကြီးဌာနတွေကိုပြန်ဆက်သွယ်တဲ့စီဒီယံဝန်ထမ်းတွေရှိပေမဲ့အများစုကတော့မယုံကြည်ဘူးလို့စီဒီယံဝန်ထမ်းတွေက RFA ကိုပြောပါရတယ်။မိသားစုစာဝတ်နေရေးအခက်အခဲကြောင့်ဌာနဆိုင်ရာတွေစီပြန်လည်ဆက်သွယ်သူတွေရှိပေမဲ့လည်းတရားဝင်အမိန့်စာမရောက်သေးဘူးဆိုပြီးလက်မခံဘဲငြင်းလွတ်နေတယ်လို့လုံခြုံရေးအရမြင်မဖော်လို့တဲ့စီဒီယံပညာရေးဝန်ထမ်းတူကပြောပါရတယ်။
ကျမကြားတာတော့အတွားကြည့်တဲ့သူတွေရှိတယ်။ဟိုပြန်ဝင်နေတဲ့သူတွေလေတချို့ကြတော့လေစာဝတ်နေရေးခက်ခဲရှိရရှိမှဒီလိုမေးမြန်းတဲ့သူတွေရှိတဲ့အခါကျတော့ဒီတရားဝင်စာမရှိမဝင်တဲ့အတွက်ပေါ့နော်ပြန်လက်ခံထားတာလည်းမရှိသေးဘူး
။နိုင်ငံဝန်ထမ်းလူသားအရင်းမြစ်ဆုံးရှုံးနေတာကြောင့်ပြန်လည်ဆက်သွယ်လာမဲ့ CDM ဝန်ထမ်းတွေကို Blacklist အမည်ပြက်စင်းကနေပယ်ဖြတ်ပေးမယ်လို့စစ်ကောင်စီကဇွန်လ12ရက်နေ့မှာကြေညာခဲ့တာပါ။တစ်ဖက်မှာလည်းစစ်တပ်အာဏာသိမ်းကာလကြာလာတာနဲ့အမျှယာရုလုပ်ငန်းခွင်တွေကိုစွန့်ခွာခဲ့ကြတဲ့ CDM ဝန်ထမ်းတွေမှာလည်းစာဝတ်နေရေးအခက်အခဲရှိနေပါတယ်
။အဲဝင်ဝေးမြတာသုံးရတာပဲလေ။အဲလက်လုံးလက်စားလေးနဲ့ဒီမှာသူများအငှားရမ်းလေးလိုက်ထားတော့အဲ့လိုပေါ့။ခြံလက်ရှိတဲ့ပွင်းလေးပါလေးစိုက်အဲ့လိုလေးပဲ။အဲ့ဒီဝင်ဝေးလေးနဲ့မြတာပြီးတော့အဆင်ပြေအောင်လုပ်ရတယ်မှာ
။စကိုင်းတိုင်းရင်မပင်မြို့နယ်ကလုံခြုံရေးအရာမီမဖော်လို့တဲ့ CDM အထက်တန်းပြဆရာမတဦးပြောသွားတာပါ။သူကတော့ဝန်ရည်အတွက်အခက်အခဲတွေရှိပေမဲ့လည်းအာဏာသိမ်းစစ်ကောင်စီကိုမယုံကြည်တာကြောင့်လုပ်ငန်းခွင်ပြန်မဝင်ဘူးလို့ဆိုပါရယ်။ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းစစ်ကောင်စီရဲ့ဖိတ်ခေါ်မှုကိုယုံကြည်စရာမရှိဘူးလို့ပြောပါရယ်
။ကျွန်တော်တို့ CDM နေအပေါ်မှာမျိုးစုံပေါ့နော်ဒုက္ခအမျိုးမျိုးပေးနေတဲ့ဥစ္စာရှိတယ်။ကာယကံရှင်မပြောနဲ့ကာယကံရှင်နဲ့ညွယ်တဲ့လူတွေကိုတော့မှဒုက္ခပေးနေတဲ့ဒီစကားစဆိုတာဖြစ်တဲ့အတွက်ကြောင့်မဟုတ်သူတို့ပြောသည်များထုတ်သည်များတော့ဘာမှယုံကြည်စရာမရှိဘူးဘာမှပြောလို့စရာမရှိဘူးလို့ပဲကျွန်တော်ဖြေလို့ပါတယ်ခင်ဗျာ
စီရီယံဝန်ထမ်းဖိတ်ခေါ်တဲ့စစ်ကောင်စီရဲ့နောက်ဆုံးထုတ်ပြန်ချက်ဟာနိုင်ငံရေးပြွက်တစ်ခုအနေနဲ့အသုံးချတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်လုံခြုံရေးအရာအမည်မဖော်လို့တဲ့စစ်တပ်အရာရှိဟောင်းတဦးကတော့စီရီယံတွေကိုစစ်ကောင်စီပြန်လည်ဖိတ်ခေါ်နေတာမဖြစ်သင့်ဘူးလို့ဝေဖန်ပါတယ်
ကျွန်တော်ကလုံးဝလုံးဝကျွန်တော်ကတော့မကြိုက်ပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ပြောတာကဒီအစိုးရတရားရဲ့ဘဏ္ဍာရေးရှုထောင့်အနေနဲ့ပြောတာပေါ့နော်။တကယ်တကယ်ကျတော့စီပြန်လက်ကြတဲ့အကြောင်းမလို့အစိုးရမှာဝန်ပို့သွားတာ
။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီးရင်တွေအရ CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်း4သိန်းကျော်ရှိပြီးအဲ့ဒီထဲမှာစစ်သားရဲအပြင်ဌာနဆိုင်ရာအသီးသီးကဝန်ထမ်းတွေပါဝင်ပါတယ်ရှင်။
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်